ရိုဟင်ညာမွတ်စလင်ဒုက္ခသည်တွေအားလုံးကိုနေရရင်းအသေးချာပြန်ရောက်ဖို့နိုင်ငံသားအခွင့်အရေးတွေအပြည့်အဝပေးဖို့နဲ့ကုညေးလူသားတွေကိုနိုင်ငံတွင်းဝင်ရောက်လုပ်ကံခွင့်ပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မှာတိုက်တွန်းတောင်းဆိုထားပါတယ်။ OIC လို့ခေါ်တဲ့ Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတင်သွင်းတဲ့အဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂရဲ့ထွေထွေညီလာခံမှာဒီဇင်ဘာလ24ရက်တနင်္ဂနွေနေ့ကမဲခွဲဆုံးဖြတ်ခဲ့ကြတဲ့အခါမှာထောက်ခံမဲ122မဲ၊ကန့်ကွက်မဲ10မဲနဲ့မဲမပြည့်ပဲကြားနေတဲ့နိုင်ငံက24နိုင်ငံရှိခဲ့ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ကြတဲ့နိုင်ငံတွေထဲမှာမြန်မာနဲ့အတူတရုတ်၊ရုရှား၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေပါဝင်ကြပါတယ်။ထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ထဲမှာရိုဟင်ဂျာမွတ်စလင်တွေကိုစစ်ဆင်ရေးတွေလုပ်နေတာတွေအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တဦးကိုခန့်အပ်ဖို့လဲတိုက်တွန်းတောင်းဆိုထားပါတယ်။အခုဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်က6သိန်းခွဲကျော်ရှိနေပါပြီ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဖြစ်တဲ့မစ္စယန်ဟီလီကိုမြန်မာအစိုးရကပြည်ဝင်ခွင့်ဗီဇာမပေးတဲ့အကြောင်းနဲ့သူနဲ့ပူးပေါင်းဆောင်ရွက်မှုတွေအားလုံးကိုလဲလုံးဝမဟုတ်တဲ့အကြောင်းမြန်မာအစိုးရကပြီးခဲ့တဲ့ပတ်အတွင်းမှာပဲအကြောင်းကြားခဲ့ပါတယ်။